ဂတိလိုက်စားမှုများများပြီးတိုးတက်ဖွံ့ဖြိုးဖို့အခက်အခဲရှိနေတဲ့တယ်လီကွန်ဆက်သွယ်ရေးလုပ်ငန်းကိုပြုပြင်ပြောင်းလဲဖို့ဦးသိန်းစိန်အစိုးရကကြိုးပမ်းနေပါတယ်။ပြည်တွင်းကုမ္ပဏီနှစ်ခုနဲ့ပြည်ပကုမ္ပဏီနှစ်ခုပါဝင်တဲ့တယ်လီကွန်အော်ပရေတာ၄ခုကိုလွတ်လွတ်လပ်လပ်မြန်မြန်တရရှင်ပြိုင်ခွင့်ပေးလိုက်ရင်တိုင်းပြည်တိုးတက်ဖွံ့ဖြိုးရေးကိုအထောက်အကူပြုလိမ့်မယ်လို့အစိုးရကဆိုပါတယ်။စီအိုစုနဲ့ခရိုနီပိုင်းရနာပုံတယ်လီပေါ့နဲ့မြန်မာတယ်လီကွန်ဟာပြည်တွင်းကုမ္ပဏီတွေဖြစ်ပါတယ်။အစိုးရဆက်သွယ်ရေးလုပ်ငန်းနဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းပူးပေါင်းပြီးမြန်မာတယ်လီကွန်ဖြစ်လာတာပါစိတ်ဝင်စားတဲ့နိုင်ငံခြားကုမ္ပဏီ90ကျော်ရှိပြီးစကားရင်းကုမ္ပဏီ7ခုထဲမှာတရုတ်မပါပါဘူးပြည်တွင်းနဲ့ဖက်ဆက်မလုပ်တဲ့တယ်လီနော်နော်ဝေးကုမ္ပဏီနဲ့ O2 ကာတာကုမ္ပဏီကိုလိုင်စင်ပေးဖို့ရွေးချယ်ကြောင်းဇွန်လ28ရက်နေ့ကကြေညာပါတယ်ဆက်သွယ်ရေးဥပဒေပြဋ္ဌာန်းပြီးမှလိုင်စင်ချပေးဖို့ပြည်သူ့လွှတ်တော်ဥက္ကဋ္ဌကမေလ23ရက်နေ့မှာသမရကိုတဝန်လာပို့ထားပေးမယ်ပြန်ချမှုမရှိတဲ့အတွက်ဇွန်လ26ရက်နေ့ကအရေးကြီးအဆိုတင်ပြီးရက်ဆိုင်ဖို့ဆုံးဖြတ်ပါတယ်။ဒါဟာခရိုနီအကျိုးစီးပွားကိုလွှတ်တော်ကကာကွယ်ဖို့ရည်ရွယ်တဲ့အပြုအမူလို့သုံးသပ်ကြပါတယ်
။မြန်မာနဲ့ပေမတာလေမတာအိနီချင်းနိုင်ငံတွေဖြစ်တဲ့လာအိုမှာလူဦးရေ60ရာခိုင်နှုန်းတယ်လီဖုန်းသုံးပြီးကမ္ဘောဒီးယားမှာ50ရာခိုင်နှုန်းကျော်သုံးပါတယ်။ဒါပေမဲ့မြန်မာပြည်မှာ9ရာခိုင်နှုန်းကသာသုံးနိုင်သေးတာမို့မြန်မာမိုဘိုင်းဖုန်းဈေးကွက်ကိုစိတ်ဝင်စားသူများပါတယ်။ Ericsson, Deloitte,노무라웹하나슨사레컴퍼니တွေနဲ့မြမဆက်သွယ်ရေးလုပ်ငန်းဌာနဟာတယ်လီဖုန်းသုံးဆွဲမှုအခြေအနေကိုသုံးသပ်တဲ့အစီရင်ခံစာတွေထုတ်ပြန်ထားပါတယ်။မိုဘိုင်းဖုန်းအသုံးများလို့တက်ကြွနှိုးကြလာတဲ့အတွက်စီးပွားရေးတိုးတက်ဖွံ့ဖြိုးမယ်လို့အစီရင်ခံစာတွေကခန့်မှန်းပါတယ်။ဒါပေမဲ့လူဦးရေ900ရာခိုင်နှုန်းက90ရာခိုင်နှုန်းအထိတယ်လီဖုန်းသုံးနိုင်အောင်ကြိုးပမ်းရမှာလက်ရှိဖုန်းတာဝါတိုင်း1800ကနေ15000အထိတိုးနိုင်ဖို့လိုပါတယ်။
အစိုးရကိုအနောက်တိုင်းကဒဏ်ခတ်အရေးယူစင်မှာမြန်မာတယ်လီကွန်လောကကိုတရုတ်ကြီးစိုးပါတယ်။လက်စားမှုနဲ့နှုတ်ထွက်လိုက်ရတဲ့ဆက်သွယ်ရေးဝန်ကြီးဗိုလ်ချုပ်သိန်းထွန်းအုပ်စုခေကောင်းတို့က Huawei နဲ့ ZTE ဂျွန်ရှင်းတယ်လီကွန်ဟာအဓိကအခန်းကပါဝင်ကြောင်းသိရပါတယ်။ဖုန်းလိုင်း3သိန်းတက်ဆင်ဖို့ဂျွန်ရှင်းကဆက်သွယ်ရေးဝန်ကြီးဌာနကိုဒေါ်လာတန်150 2004မှာထုတ်ချေးတာဟာကုန်ကျစရိတ်တွေစဉ်းစားကြုံများနေပါတယ်။Huawei နဲ့ Zhongxin Telecom Company တို့ရဲ့လုပ်ပုံကံပုံဟာအမေရိကန်နိုင်ငံလုံခြုံရေးကိုထိခိုက်နိုင်တယ်လို့မနစ်ကထုတ်ပြန်တဲ့ Congress လွှတ်တော်စုံစမ်းရေးကော်မတီအစဉ်ကစားမှဖော်ပြပါတယ်။ Huawei ရဲ့ဝင်ငွေ80ရာခိုင်နှုန်းကအပြင်ကလာတာဖြစ်လို့နိုင်ငံခြားဈေးကွက်ဟာအလွန်အရေးကြီးပါတယ်
။မြန်မာပြည်မှာ Telecom ပစ္စည်းနဲ့ Mobile Phone ရောင်းချဖို့အတွက် Huawei အယောင်ဆိုင်60ကျော်ကိုနိုင်ငံအနှံ့မှာဖွင့်လှစ်ဖို့အစီအစဉ်ရှိကြောင်းသိရပါတယ်။အမေရိကန်နဲ့ဥရောပလိုပစ္စည်းနဲ့ရှင်ပြန်ရမှာမို့နိုင်ငံသူနိုင်ငံသားတွေအတွက်ရွေးချယ်စရာပိုများလာပါတယ်။ဒါပေမဲ့မိုဘိုင်းဖုန်းနဲ့အင်တာနက်သုံးတဲ့အလေ့အကျင့်တွေထားကြောင်းဒီအတက်ပညာကိုတိတိယောက်ယောက်သုံးနိုင်ဖို့ပညာပေးလုပ်ငန်းတွေလုပ်ဖို့လိုတယ်လို့အစီရင်ခံစာတွေမှာဖော်ပြပါတယ်။ဝင်ငွေနဲ့လုံးနဲ့မြန်မာပြည်သားအများစုဟာမိုဘိုင်းဖုန်းကိုလက်လန်းမီနိုင်ပါမလားလို့တန်တရားဖြစ်တာမျိုးလည်းရှိပါတယ်။အခုအချိန်ထိမြန်မာပြည်မှာလူသုံးအများဆုံးမိုဘိုင်းဖုန်းဟာ Huawei ဖြစ်ပြီးကိုရီးယားကုမ္ပဏီ Samsung ကဒုတိယနေရာကလိုက်နေကြောင်းသိရပါဗျ
။ပြုပြင်ရေးစီမံကိန်းနဲ့အတူဆက်သွယ်ရေးဥပဒေမူကြမ်းရေးပြီးလွှတ်တော်ကိုတင်ပြထားပြီးပဲပြုပြင်ရေးသဘောကိုစတင်တဲ့1996ကွန်ပျူတာပညာဖွံ့ဖြိုးရေးဥပဒေနဲ့2004 Electronic ဆက်သွယ်ဆောင်ရွက်ရေးဥပဒေဟာတည်ရှိနေစေဖြစ်ပါတယ်။ခွင့်ပြုချက်မရဘဲကွန်ပျူတာကင်ဆောင်မှုကွန်ပျူတာမရဘဲကွန်ပျူတာကွန်ရက်တဲ့ဝင်ရောက်ချိတ်ဆက်မှုနိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးနေမီအေဂျင်တာယာရေးတိုင်းရင်းသားစီလုံးညီညွတ်ရေးနိုင်ငံတော်စီးပွားရေးနဲ့အမျိုးသားယဉ်ကျေးမှုကိုထိခိုက်အောင်အီလက်ထရောနစ်ဆက်သွယ်ရေးနည်းပညာသုံးတယ်လို့အစိုးရကယူဆရင်ထောင်တန်းအနည်းဆုံး9နှစ်က15နှစ်အထိချမှတ်နိုင်တယ်လို့ကွန်ပျူတာပညာဖွံ့ဖြိုးရေးဥပဒေမာရောအီလက်ထရောနစ်ဆက်သွယ်ရေးဥပဒေမာရောဖော်ပြထားပါတယ်စီအစိုးရပြဋ္ဌာန်းထားတဲ့ဥပဒေ200စလုံးဆက်သွယ်ရေးနဲ့သတင်းဆိုင်ရာနည်းပညာကိုချုပ်ချယ်ကန့်သတ်ပြီးအစိုးရမကြိုက်ရင်အချိန်မရွေးဖမ်းဆီးအပြစ်ပေးနိုင်အောင်ရေးဆွဲပြဋ္ဌာန်းခဲ့တဲ့ပြည်နယ်ရေးဥပဒေဖြစ်ပါတယ်။ပြုတ်ရေးနဲ့စီလျောတဲ့ဥပဒေပြဋ္ဌာန်းဖို့လိုပါတယ်။တိုက်ပြည်မှာလိုအပ်နေတဲ့ဆက်သွယ်ရေးစနစ်ပြုပြင်ပြောင်းလဲဖို့အစိုးရကကြိုးပမ်းနေပေမဲ့အာဏာရှင်စနစ်ကိုကာကွယ်ဖို့ပြဋ္ဌာန်းခဲ့တဲ့ဥပဒေတွေရုပ်သိမ်းဖို့ကိစ္စမှာအခက်အခဲတွေ့နေပုံရပါတယ်ခင်ဗျာ။